ဟုတ်ကဲ့ရိုးရောစစ်ထူးထူးတမားတော်ကြီးဗမခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့လေးဘန္နာယောဂါနဲ့ပတ်သက်ပြီးတော့သွေးလေးဘန္နာနဲ့အရေပြားလေးဘန္နာတွေအကြောင်းပြောပြီးမှနောက်တစ်ခုဖြစ်တဲ့ဆရာကြီးဒီခါးစစ်ရောင်လေးဘန္နာပေါ့နော်အဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာကြီးအဲ့ဒီတော့ဒီခါးစစ်ရောင်လေးဘန္နာယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ယောဂါကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုဒီပိုင်းဒီမှာပူတော်မှတွေ့လာရတယ်လို့တော့ထင်မိတယ်ဒါကတော့ဒီတစ်ကဘာလုံးမှာလည်းဖြစ်တဲ့ယောဂါပေါ့နော်တော်လေဒီဒီပတ်တွင်မှာလာတဲ့လူနာကြီးနှစ်ယောက်သုံးယောက်ရှိတော့ပြန်ပြီးတော့ထပ်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများဆုံးပဲဘလူးတစ်ထောင်မှာ၃ယောက်လောက်ဖြစ်တယ်ပေါ့လေဒုတိယများတာကယူရိုသူကတစ်ထောင်မှာ၂ယောက်လောက်ဖြစ်တယ်ဒီအာရှမှာတော့တစ်ထောင်မှာ 1.6 ယောက်လို့ဆိုပါတယ်ဟောဗမာပြည်မှာလည်းလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့သူတို့များတယ်လို့ခေါ်ရမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့အနေအထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာကြီးရှင်းပြလို့ရမှာ
။ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီယူဂျောစစ်တမားတော်ကြီးဆိုင်တဲ့ယောဂမြတ်စုကအင်္ဂလိပ်လိုရူမတိုလော်ဂျီခေါ်တာပေါ့လေ။အဲတော့ယူဂျောစစ်ထဲမှာမှအထူးသဖြင့်ဒီကိုယ်ခံဓာတ်တွေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့လေ။ခိုင်တာဆိုတော့ဒီအထဲမှာပါတဲ့ယောဂမြတ်စုကလည်းဘာကြောင့်ဖြစ်လဲဆိုတော့ကိုယ်ခံဆံလွဲမှုကြောင့်ဖြစ်တာပဲ။ကိုယ်ခံဆံလွဲတဲ့ပုံမှာမူတည်တော့မယ်သူကခါးစစ်ကိုဒီကတိတယ်။သူကကျတော့သူစကူဒီကတိတယ်အချို့ကကျတော့ဒီပြားကိုဒီကတိတယ်လူမျိုးပွာသွားတဲ့အခါမှာအဓိကကတော့ဒီအားလုံးကဗီဇရဲ့ပတ်ဝန်းကျင်ရဲ့ခုခံအားစနစ်ရဲ့ဒီသုံးခုနဲ့ပဲသွားနေတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုဒီခါးစီအောင်လေးဘန္နာယောဂါကလည်းအရင်ပြောခဲ့တဲ့သွေးလေးဘန္နာတို့အရေပြားလေးဘန္နာတို့မှလို့ပဲဗီဇနဲ့ပတ်ဝန်းကျင်ကနေတစ်ဆင့်ခုခံအားဆံလဲပြီးဖြစ်စေတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစီအောင်လေးဘန္နာမှာဒီခါးကိုသွားထိရလောင်ပေါ့နော်ဒီခုခံအားဆံလွဲမှုတွေကအရင်ပြောခဲ့တဲ့ဒီသွေးလေးဘန္နာတို့အရေပြားလေးဘန္နာတို့မှလို့ရောအတူတူပဲလားထူးခြားမှုရရှိလားဆရာ
ခါးလာတဲ့စစ်ကိုရောက်သွားတာကဒီမှာကျတော့ဒီသွေးပြူမှုတွေထဲမှာဆိုလို့ရှိရင်ခန္ဓာကိုယ်မှာရံဖြစ်လို့ရှိရင်လိုက်ပြီးတော့ထိန်းပြီးတဲ့သွေးပြူမှုလည်းရှိတယ်အဲတော့ခန္ဓာကိုယ်ရင်းမှာရံပွဲရှိလို့ရှိရင်အဲသူကနေပြီးတော့မှဥဆောင်ပြီးတော့ပြန်တိုက်ထိုးတဲ့သွေးပြူမှုလည်းရှိတယ်ဒီတော့ကဒီနှစ်ခုကိုပဲဒီကပြီးကြတာပေါ့နော်အဲ့ဘူးတော့ဘယ်ဒီနေ့ပိုင်းဒီမှာတိလက်ကကတော့ခန္ဓာကိုယ်မှာရံဝဲဖြစ်ရင်ဖမ်းတဲ့လူနဲ့တိုက်တဲ့လူနဲ့နှစ်ခုလုံးကိုဘဝနဲ့ချင်းချုပ်ပေးနေတဲ့အဲချင်းချုပ်တဲ့သွေးပြူမှုဆိုတာမျိုးပေါ်လာတယ်။အဲ့ဒါက regulator ဒီဆဲလို့ခေါ်တာပေါ့နော်။အဲ့တော့ချင်းချုပ်တဲ့သွေးပြူမှုတွေအဲသူကဖောက်ပြန်သွားတာပေါ့ဆံလွဲသွားတာပေါ့။အဲ့ဒီခါမှာသူကဒီမိယောဂါတွေလို့ထူတန်းတာကတို့ကရေပြားလေးပဲနာဆိုလို့ရှိရင်သူတွေမှာသိနေရလို့ရှိရင်ဒီရန်လေးပဲနာခုခံတယ်အများကြီးတွေ့ရတယ်။နောက်သွေးလေးပဲနာတယ်ဆိုလို့ရှိရင်လည်းသူတွေမှာစီးရလို့ရှိရင်သွေးလေးပဲနာခုခံမှုတွေအများကြီးတွေ့ရတယ်။အဲဒါပေမဲ့ခုဒီခါးစီအောင်လေးပဲနာမှာတက်တော့ခုခံတယ်ဆံလဲတယ်လို့ဆိုလို့မယ်သူတွေမှာစီးကြည့်လို့ရှိရင်အဲခုခံမှုစနစ်တရားမတွေ့ရဘူး။ဘာပြီးမှစီးကြည့်လို့မပေါ်ဘူးဖြစ်တာပေါ့နော်။အဲတော့သူကဘာလို့လဲဆိုတော့ခုခံတဲ့ထုတ်နေတဲ့ preset လို့ခေါ်တယ်။အဲခုခံတဲ့ထုတ်တဲ့သွေးပြူကဖြစ်တာမဟုတ်ပဲသူတို့ကိုဒီဘဝနဲ့ထပ်ပြီးတော့ထင်းကျုပ်တဲ့သွေးပြူကဖြစ်တာသူအသံမဖွက်ဘူးအဲဒုက္ခပဲပြေးရမှာဖြစ်တာအဲတော့ဒီတော့ဆိုရင်တော့ခါးစစ်နာတယ်ဆိုလို့ရှိရင်ဘာကြောင့်နာတယ်တော့တခြားမသိဘူးကုလုံးနဲ့လည်းသိမသိကြဘူးပေါ့လေနာကြောက်သေးလောက်ပဲပြေးရပြီးကြတဲ့ကုလုံးမရှိဘူးလို့တို့ပြေးကြကြခံရကြတာပေါ့လေခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီတဲ့ဒီထင်းကျုပ်သွေးပြူစာတွေကိုတွေ့လာကြတယ်သူတို့ကိုပြန်ပြီးတော့မှရင်အောင်ဖိနေမဲ့စီလေပေါ်လာကြတယ်ပေါ့လေအဲတော့ဘာကြောင့်ဖြစ်လဲဆိုတော့သိလာတဲ့အတူပဲဘာလို့ခုအောင်လဲဆိုတော့ပို့ပြီးတော့နားလေလာကြတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာကြီ
းဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ရည်ကြီးတယ်ဒါပေမဲ့ခက်တာကသူကလည်းခါသိနာနေနေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါနာလေးပဲဖြာရပေါ့နော်ခါနာတယ်ဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်။တစ်ခုကစစ်တီရောင်လို့တာလား။နောက်တစ်ခုကတော့ mechanical pain လို့ခေါ်တာပေါ့။စစ်တီရမရောင်ဘူး။ဒါပေမဲ့သူကအနေထားမှားလို့လို့အကျောညက်လို့လို့ရောင်တာပေါ့။သူကတော့ mechanism ပြစ်လို့နာတာပေါ့နော်။အဲဥမာအလေးပင်မလိုက်လို့ခါနာသွားတာလို့အဲ့ရတဲ့ဆောင်းလေးလို့ခါကြီးကဒီနေ့ကျတော့တောက်ပြီးတော့နာနေတာမျိုးလို့။အဲဆိုင်ကမှထိုင်တဲ့အခါမှာချိုးမကြလို့ခါကြီးကနာလာတာမျိုး။ဒါကြီးကိုကျွန်တော်တို့ကတော့အဲ mechanism mechanic ဆောင်ပြတော့ pain ပေါ့အဲဒါ non inflammatory pain လည်းခေါ်တယ်ခါးစစ်မရောင်တော့ခါနာပေါ့အ အဲ့ဒါကိုခွဲဖို့လိုပါတယ်အဲ့တော့လူတယောက်ကစကရင်ခါနာပြီဆိုရင်နောက်ဆင်ပြရတာကခါနာတာမဖြစ်ချင်တာလေခုနှစ်ပိုင်းကလားနှစ်ပိုင်းကလားအဲ့တော့ဒီခါးစရံလို့နာပြီဆိုရင်တော့နှစ်ပိုင်းနာတယ်ခုနကပြောတဲ့အစ်မရောက်မင်းနေထိခိုက်တယ်ညီသားမှမှုကြောင့်နာတာဆိုလို့ရှိရင်တော့နှစ်နေပိုင်းပို့နာတယ်သူကသူလေးဘောကတော့သူအတုံးများလေးလေးနာလေးလေးတက်တက်ကြောင်နှစ်နေဆောင်လာမနေ့ရက်တိုင်းအောင်ပဲဒီမှာ ခါးစီရောက်ခါးနေကြတော့သူကတမျိုးကျန်ရတော့အိပ်ပြီးလို့ရှိရင်မနေ့ရထားကြတော့သူကအစ်တီရရောက်ပြီးတော့ထားနေလို့ရှိရင်အဲမနေ့ပြီးလို့ရှိရင်လေကိုလေးလိုချန်တို့လိုက်တယ်သူလိုချင်းအဲနာရီလောက်ဆိုရင်တော့ပြောက်သွားတနေ့လုံးလို့ကောင်းကောင်းလို့တွေ့ရညာအိပ်သွားတယ်ဟောနောက်နေ့မနေ့ကျတော့နာလာပြန်ဟောအဲအဲ့လိုမျိုးနာနေချင်းတွေကွာတာပေါ့နော်အဲမနေ့နာလာတနေ့နာလာနာလာလို့ရှိရင်ဖလက်ကလေးငယ်ငယ်လေး